ဒီကကတော့ SCA ရဲ့မှာအချမ်းသာတဲ့ချက်တွေမင်းများကိုဒီစီဝေးလေးမှာအကောင့်ထဲပို့ကြိုးစားကြရတော့ဒါဆိုပြည်သူပြည်လို့ဒုတိယအစီအဝေးမှာချက်38ချက်သဘောတူညီချက်ရရှိခဲ့တယ်ဆိုပြီးတော့မှတ်ထားပါတယ်ဗျ။အဲဆိုအဲ့ဒီချက်တွေကိုလည်းဒီတစ်ခေါက်စီဝေးမှာအမှုလို့တော့တင်ပြီးတော့မှအဲ့ဒီစာရင်အတည်ပြုဆောင်နေရရှိပါတယ
်။အဲ့လိုသဘောတူညီချက်တွေပါရရှိခဲ့တယ်တိုက်ပွဲဖြစ်နေတဲ့ဆွဲသတင်းတွေကလည်းမကြာခဏပေါ်လာတော့လူရမေးခွန်းထုတ်ကြတယ်ဒီညီညာရင်းညီလာခံဆိုတာတကယ်ပဲစစ်တူနေရလားလို့ဆိုတော့ကိုမိုးရောကဒီကိစ္စကိုအစာဆုံးလိုက်နေတဲ့သတင်းတောက်တွေနဲ့ဘာပြန်ပြောချင်လဲခဏဒီကိစ္စကို
အဲဒီစစ်တီရစုတင်တော့ဒုတိယအစည်းအဝေးမှာဒီ38ဆက်ဆက်ဖို့သဘောတူညီချက်ရရှိတယ်ဆိုတော့ကဒီအခုညီကြီးညီလာတာပေါ့စစ်တီရစုတင်လုံးမှာပါနေတဲ့အခွင့်အရေးကြီးပဲရရှိနေတဲ့အချက်ဖြစ်တယ်။ဒါကတော့လက်နက်တိုင်ဖွဲ့တီရဆိုလို့ရှိရင်စစ်ဖွဲ့ပဲပါဝင်တာဖြစ်တယ်။ဒါကျန်တဲ့ရဲဘော်ကျော်ကအဲ့ဒီစမှာပါဝင်လာတာမရှိသေးဘူးဆိုတော့ဒီဟာတတိလုံးတိုင်းတိုင်းနဲ့ဆောင်းတာဒီအောင်ပြီးတကူလုံးနဲ့ဆောင်းချုပ်လာဆိုတာဆိုပြီးတုံးတက်နေရှိပါရဲ့ဗျာ
။ဟုတ်ကဲ့ဆိုတော့ကျန်တဲ့အဖွဲ့တွေပါဝင်လာနိုင်ရေးကိုအခုဆွေးနွေးရတာဘယ်လိုဆောင်ရွက်နိုင်တယ်လဲပါဝင်လာနိုင်မဲ့အလားလာရောဘယ်လောက်ရှိနေတယ်ထင်ပါလဲ
အဲလောလောဆယ်မှာဆိုရင်တော့ဒီဆွေးနွေးပွဲမှာဒီ NC လို့ခေါ်တဲ့တနင်္ဂနွေပြည်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပေးတဲ့အဖွဲ့တွေအနေနဲ့ဆိုလို့ရှိရင်အားလုံးကကျွန်တော်တို့14ပွဲလောက်ရှိနေတာပေါ့တရုတ်မြန်မာနယ်စပ်ဒေသကဒီဝါတို့ကချင်ကိုဥဆောင်ထားတဲ့အဖွဲ9ဖွဲ့ရှိတယ်ဒီဖွဲ့ခွန်အဖွဲ့နဲ့ဆိုလို့ရှိရင်ကတော့အခုထိဘယ်လိုပြောမလဲဒီ NC မှာပါဝင်ရင်းနဲ့ပတ်သက်ပြီးတော့မှတိတိကျကျဆွေးနွေးနိုင်တဲ့အနေအထားကြီးမတွေ့ရသေးပါဘူးကြည့်။ဒါအဲ့ဒီအဖွဲ့ခွန်အဖွဲ့က SPNCC ဆိုတော့ပါသူတို့ကဖွဲ့စည်းထားတယ်ဖွဲ့စည်းထားတယ်သူတို့ကဒီဖွဲ့စည်းပြီးအားလုံးခွန်အဖွဲ့လုံးနဲ့တိုင်းနဲ့ဆွေးနွေးဖို့ဆိုတဲ့ဟာကိုတောင်းဆိုလာတယ်အစိုးရဘက်ကလည်းဒီကိန်းကွန်ရှင်ဘက်ကလည်းအဲ့ဒီဟာပေါ်မှာဆွေးနွေးဖို့အတွက်လက်ခံထားတဲ့အနေအထားမျိုးမရှိသေးဘူးခင်ဗျ။ဒီခွန်အဖွဲ့လုံးနဲ့ဂျင်းနဲ့ပြည်နယ်ဆွေးနွေးမှုမရှိသေးဘူးဆိုအဲ့ဒီဟာလည်းဒီစုံမှုတစ်ခုအနေအထားနဲ့တွေ့နေရပါတယ်ဗျာ။ဒီကားထဲမှာပဲကျွန်တော်တို့ဒီ UNFC လို့ခေါ်တဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဖွဲ့လေးခုနဲ့အစိုးရနဲ့ဆွေးနွေးကြတယ်။ UNFC ဘက်ကတင်ပြထားတဲ့အချက်၉ချက်ကိုအဓိကဆွေးနွေးတယ်။ဒီကားထဲအများဆုံး14-15 လလောက်ကြာမြင့်လာပြီဖြစ်တယ်။အခုချိန်ကြီးလည်းဒီဟာတွေကသဘောတူညီချက်တော့မရသေးဘူး။သူတို့အဓိကကတော့ဒီနေ့ပိုင်းခြားတက်မှတ်ရေးတို့ဒီတက်တူလိုက်နာတဲ့ကိစ္စတွေရောအဲ့ဒီချုပ်ချက်ပြီးကျန်နေသေးတယ်။အဲ့ဒီချက်ပြီးမရဘူးဆိုရင်တော့ဒီ NC မှာပါဝင်လာဖို့ဆိုရလဲအခါတခုရှိနေတဲ့ဒီတိုင်းမှာတွေ့ရပါတယ်ဗျ
။ဟုတ်ကဲ့အဲ့တော့အခုလောလောဆယ်ဒီညီလာခံမှာမပါနိုင်သေးတာက SPNC လို့ခေါ်တဲ့တရုတ်နယ်စပ်ကအဖွဲ့တွေရဲ့ဒီဝါရုကချင်းတို့ခေါင်းဆောင်တဲ့အဖွဲ့တွေနောက်တစ်ခါထိုင်းနယ်စပ်က UNFC ဆိုတဲ့အဖွဲ့တွေဆိုတော့အုပ်စုနှစ်စုပေါ့ဗျာ။ဒီနေရာချင်းကျန်နေသေးရဆွဲသဘောပေါ့
။ဟုတ်ပါတယ်ခင်ဗျာ။ဒီချို့သုံးသက်ချက်ဒီမှာဆိုရင်ဒီအင်အားစုတွေကမြန်မာပြည်မှာရှိတဲ့ဒီတနေ့ကအင်အားစုတွေရဲ့ဒီ၃ပုံ၂ပုံ၅ပုံနဲ့၄ပုံ၃ပုံအဓိကအဲ့ဒီလက်ကိုင်အင်အားအများစုတွေကအဲ့ဒီအဖွဲ့စည်းတွေမှာရှိနေတယ်ပေါ့
။တရုတ်နယ်စပ်ကရှိရဲ့ဝါရုကချင်းတို့ဖွဲ့စည်းထားတဲ့အဖွဲ့သူတို့ကတပေါင်းတည်းသာတွေ့ကျင်တဲ့အစိုးရကိုယ်စားလှယ်နဲ့ဆိုတဲ့အဖွဲ့တွေဟာအဲ့ဒီအဖွဲ့ရဲ့နောက်ွယ်မှာတရုတ်ရဲ့ဩဇာလွှတ်မှုမှုဘယ်လောက်ရှိနေပါသလဲ။ဘာကြောင့်လဲဆိုတော့သူတို့စီရကိုယ်စားလှယ်ကိုဒုတိယညီလာခံကတပေါင်းတည်းခဏလာတက်သွားတယ်လို့တည်င်းကြလိုက်ရပါတယ်။ဆိုတော့တရုတ်ရဲ့ဩဇာလွှတ်မှုမှုကြောင့်များနှောင့်နှေးနေသလားတရုတ်ကတွန်းပင်းရင်ရွေးနိုင်သလားဆိုတဲ့ကိုလို့သုံးသပ်ပေးပါဦး
။ဟုတ်ကဲ့အဓိကကတော့ကျေးဥပကတည်တည်တုံတုံနဲ့ဆောင်ရွက်လာတယ်ဆိုရင်တော့သူတို့တွေနဲ့ပါဝင်လာတဲ့အနေထားတစ်စိတ်တစ်ပိုင်းတော့ရှိမယ်လို့မြင်ကြရှိပါတယ်။တိုးတက်နိုင်ပါတယ်ခင်ဗျ။
တရုတ်ဆိုရဲအဘော်သတင်းစာ Global Times တို့ပါတော့ကျွန်တော်တို့အများအားဖတ်နေတွေ့နေရပါတော့သူတို့ကမြန်မာနိုင်ငံညီငယ်ကိုသိလူလာရဲဆိုတဲ့တစ်ချိန်တည်းမှာပြောနေတာပဲဆိုတော့အပြောတစ်မျိုးအလုပ်တစ်မျိုးများဖြစ်နေသလားတရုတ်ရဲ့မူဝါဒ
ဟုတ်ကဲ့ဒီတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကမြန်မာပြည်မှာအများကြီးရှိနေတယ်ပေါ့ဒီနေ့တော့တမွေပိုင်လိုင်းဆိုရင်တရုတ်နိုင်ငံရဲ့ဒီစွမ်းအင်ရင်းမြေရဲ့ဒီကျိုးစောတစ်ခုလို့လည်းပြောလို့ရနိုင်တဲ့အတုံးကတည်းကရှိနေတယ်။ရှိနေတော့ဒီပိုက်လိုက်လို့သူကိစ္စတွေအားလုံးကကျိုးမြမာနေဆက်ရင်းကျင်းရေးတည်ငြိမ်ရေးပုံမှာအများကြီးတည်နေနေတယ်ပေါ့။အဲ့ဒီကျိုးဘက်ကတော့ရင်းကျင်းရေးပုံမှာအများကြီးလူလာနေတယ်ဆိုတော့အနေထားမျိုးတွေတော့ကျွန်တော်တို့သိထားပါတယ်ဗျာ
။ဆိုရင်ဘာကြောင့်သူတို့ဟာဒီရင်းကျင်းရေးလုံးဝဆင်းလုံးကျော်ဖြစ်အောင်တွန်းမပေါ်နိုင်တယ်လဲဆိုမေးစရာရှိနေတာပေါ့။
တချို့အချက်တွေမှာတော့ဒီကျွန်တော်တို့ဒီကြားရင်းသားလက်နက်ကိုင်ဖွဲ့ရီတက်ကလည်းသူတို့ရက်တိချင်းနဲ့သူတို့တောင်းဆိုချက်တွေကညီငယ်တို့နေရာကြီးရဲ့အခြေအနေမျိုးတွေအခြေအနေတွေဆိုအဲ့လိုပဲပြောလို့ရတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥပမာကိုမစောပြောတာအဲတရုတ်နယ်စပ်မှာရှိနေတဲ့အဖွဲ့ဝါရုကချင်တို့စတဲ့အဖွဲ့တွေအပြင် MNDA တို့ TNLA တို့ AA တို့ဆိုတဲ့အဖွဲ့သုံးဖွဲ့ကြတော့ ူတို့နဲ့ဆက်ဆံရေးညီငယ်မှာ
ဒီတို့ဒီမှာနေသားမှာရှိရဲ SPNCG အဖွဲ့မှာဆိုလို့ရှိရင်ဒီ1 miner ပါမယ် KIO ပါမယ်နောက် SSPD လို့ခေါ်တဲ့ Shell ရောက်ပါမယ်ပေါ့နောက်အဲ့ဒီဖဲမှာပဲကျွန်တော်ပလောင်တို့ကိုကန်တို့ AA တို့အဖွဲ့တွေပါမယ်ပေါ့ဆိုတော့အဲ့မှာဘဝတို့ miner တို့တချင်လို့ရှမ်းမြောက်ပေါ့ SSPD လို့ဆိုလို့ရှိရင်ဒီ bilateral စာချုပ်မျိုးတွေကိုလက်မှတ်ရေးထိုးတာရှိရပေါ့ပလောင်တို့ပိုကန့်တို့ AA တို့အဖွဲ့တွေကျတော့ဒီလက်မှတ်ရေးထိုးထားတဲ့စာချုပ်မျိုးတွေမရှိသေးတဲ့အနေအထားမျိုးတွေမှာဒီလိုဆွေးနွေးမှုပုံစံကိုအတူတူကဆွေးနွေးနိုင်မှုရှိတဲ့အနေအထားမျိုးရှိနေမှာဖြစ်ပါလေဗျာဒီတချင်လို့ရှမ်းလို့တက်တာတောင်းဆိုထားတဲ့ဟာတော့ပလောင်တို့ပိုကန့်တို့ဘာလို့မပါဝင်လာတဲ့နောက်မှာဒီပါဝင်လက်မှတ်ရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးတွေ့ရပါလေဗျာဟုတ်ဒီပလောင်တို့ကိုကန့်တို့ AA တို့ကြတော့ကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးရေးမှာအရင်ဦးသိန်းစိန်ဆွေးရလက်ထက်မှာတော့သူ့ကိုလက်မှတ်ရေးထိုးဖို့မဖိတ်ခေါ်တဲ့ချန်ရှိနေတဲ့အဖွဲ့အစည်းတွေလို့ပြောအောင်ပါခင်ဗျာ
။ကိုမျိုးအဲ့တော့လက်မှတ်ထိုးပြီးသား10ဖွဲ့နဲ့ကတော့ NCA ပေါ်ပါအရင်ပေါ်မှုခက်ခဲသိမ့်မရှိတော့ဘူးဆိုတဲ့ဘောပေါ့။
လက်မှတ်ထိုးပြီးသား10ဖွဲ့ကလည်းဒီ NCA ပေါ်မှာတချို့ချက်ဒီမှာဘယ်လိုပြောမလဲလက်တွေ့အကောင့်တွေဖွားရတဲ့အချိန်မှာလည်းအခက်အခဲတွေတွေ့တဲ့အနေအထားမျိုးဒီမှာပြန်လည်သုံးသပ်ဖို့ဆိုတာပြောတာရှိရင်နောက်ကျွန်တော်ဒီ UNFC ရဲ့အနေအထားမှာဆိုလို့ရှိရင်ဒီ NCA ထဲမှာပါဝင်တဲ့ချက်တွေဒီကောချုပ်ခါရီကိုလက်မခံနိုင်သေးတဲ့အတွက်ကြောင့်မို့အဲ့တော့အချက်ချက်တင်ပြရတယ်တင်ပြတော့မှအဲ့ချက်တွေကြားရတယ်ဆိုလို့ရှိရင်သူတို့ကလက်မှတ်ထိုးမယ်ဆိုပါမှသူတင်ပြထားရရှိတယ်အဲ့ဒါတွေကလည်းစူးနေလို့မပြတ်သေးဘူးခင်ဗျနောက်ဒီ SPNCC ဘက်ကဆိုရင်တော့ဒီ World ဘာမင်းရဲ့ထုတ်ပြန်ချက်တွေထဲမှာဆိုလို့ရှိရင်ဒီ NCA ကဒီတစ်ဖက်လက်နဲ့တန်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဒီသူမျိုးကိုတူးစားရတဲ့သဘောမျိုးသူထုတ်ပြန်နေတာတွေလည်းရှိတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့ဒီလိုအစိုးရနဲ့သဘောတူညီမှုရထားတဲ့အဖွဲ့ရဲ့သဘောမတူညီသေးတဲ့အဖွဲ့ရဲ့စသဖြင့်ပေါ်တယ်နောက်ထပ်အုပ်စုတွေရှိနေတော့အဲ့ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုရဲ့အထက်မှာကောအချင်းချင်းသဘောထားကွဲလွဲမှုပြင်းပြင်းထန်ထန်ရှိနေတယ်လို့သုံးသပ်နိုင်ပါသလား
ပြင်းပြင်းထန်ထန်ကိုယ်လွဲတယ်လို့ပြောဖို့တော့ခက်မှန်ချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီ NCA လက်မှတ်ရေးထိုးပြီးရဲ့နောက်ပိုင်းမှာလည်းဒီ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့ဝင်တော်တော်များများ UNFC အဖွဲ့ဝင်ဟောင်းနေတယ်လေ။သူတို့ပြန်လည်ပြည်ဆောင်ဆွေးနွေးတာရှိတယ်၊ပြန်လည်ညှိနှိုင်းတာရှိတယ်ဆိုတဲ့အခြေအနေမှာတော့ပြည်ပထန်ကကိုယ်လွဲတယ်လို့တော့ပြောနေအောင်နဲ့တူပါတယ်။ဒါပေမဲ့သူတို့ကြားမှာလည်းတချို့ဟာလေးမှာတော့မတူညီတဲ့ချက်တွေတော့ရှိတယ်လို့တော့မြင်နေရပါတယ်ဗျာ။
ဆိုတော့ကမှုသာအဲ့ဒါတိုင်းသားလက်နက်ကင်အင်အားစုတွေပဲပေါ့အစိုးရနဲ့တက်မတော်ကြားထဲမှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွယ်လွန်မှုရှိတယ်လို့လူတွေကပြောနေကြပါတယ်ကုမှုသာရဲ့သုံးသပ်ချက်ကိုလည်းကျွန်တော်ကြားချင်ပါတယ
်ဟုတ်ကဲ့အဲ့ဒီဟာကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရမတက်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာလည်းကဒီတိစားတွေပါဝေဖန်တာတွေရှိပါတယ်ဥပမာဒီဟောပေါ့2013တချိန်မှာထိုးစစ်အချိန်မှာတော့ဆိုရင်ဦးသိန်းစိန်ကနေတော့မှဒီထိုးစစ်တွေကိုဆက်ဆိုင်လို့ဆိုတာမျိုးတွေကိုကြည့်နာခဲ့တယ်။ဒါပေမဲ့လို့သူစစ်တွေရင်ဆိုင်တော့တာမရှိဘူး။မရှိတဲ့အခါမှာအစိုးရနဲ့တပ်မော်တွေကဒီဘယ်လိုပြောမလဲ။အပြိုင်လိုမျိုးလားဆိုတဲ့ဟာမျိုးတွေဝေဖန်ခဲ့တဲ့ဟာမျိုးတွေလည်းရှိပါလေပြ။ရှိရဆိုတော့အခုမျိုးသားဒီမိုကရေစီအစိုးရကျက်လာပြီးတဲ့အချိန်မှာဆိုရင်ကတော့တပ်မော်ဘက်ကတော့အမြဲတမ်းပဲဒီအစိုးရနဲ့ကသားလေးရှိတဲ့ဟာမျိုးဒီအစိုးရရဲ့ဦးဆောင်မှုအောက်မှာဆိုခဲ့ဆိုပြီးပြောပြမယ်လို့တော်တော်များများရဲ့တောင်းကြည့်တဲ့ဝေဖန်မှုတွေမှာတော့တဘောရင်းရှိသေးဟာမျိုးတွေကိုဝေဖန်နေရမျိုးတွေတော့ကျွန်တော်တစ်ချိန်ကိုခြားသိနေရတာပဲဖြစ်ပါတယ်ခင်ဗျာ
တချို့ကပြောကြတာရှိတယ်အစင်လာအချင်းဟိုဘုရုပ်နေဝင်လက်ထက်ကလေးကသုံးသက်လာကြတာတက်မတော်ဟာပြည်တွင်းစစ်ကိုသူတို့ကလိုလိုလားလားမရဆက်ခြင်းဘူး political will မရှိဘူးဘာကြောင့်လဲဆိုတော့တက်မတော်ရဲ့အခန့်ကဏ္ဍဟာစိတ်အရေးကြီးရဲ့ဆိုတာပြတ်တတ်ခြင်းလို့ဒီကောထားပြီးတော့အချင်းကိုဆွဲနေတယ်ဆိုပြီးသုံးသက်ချက်တွေဟိုတုန်းကရှိခဲ့ပါတယ်ကိုမိုးစော်ရဲ့သဘောထားကိုလည်းကျွန်တော်ကြားခြင်းပါတယ်အဲ့ဒီမှာကိုမိုးစော်အဲ့ဒီအယူဆကိုဘယ်လိုမြင်ပါလဲခင်ဗျာ
ပြောဖို့တော့နည်းနည်းတော့ကျက်တယ်လို့ထင်ပါတယ်။ကျမတော်ဘက်ကလည်းဒီမင်းကြီးကိုအမြဲလူလာပါတယ်ဆိုရပြီးတောက်လျှောက်ပြောလာတယ်ရှိရဲ့။တချို့အပိုင်းတွေမှာဆိုရင်လည်းဒီပြည်တော်စုမပြူကိုရေးအတွက်သူတို့တက်မတော်ကနေမှာအဓိကထိန်းသိမ်းဆောင်ရွက်လာတယ်ဆိုရမျိုးတွေပြောနေတာမျိုးတွေလည်းရှိပါတယ်။ဆိုတော့ကျွန်တော်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အနေအထားတွေနဲ့နှိုင်းယှဉ်ချိန်ထိုးပြီးတော့မှပြောမယ်ဆိုရင်ပြောလို့ရပါတယ်။ဒါတကယ်တမ်းသူတို့အနေနဲ့ဒီလိုလားဆောင်ရက်လားဆောင်ရက်ဘူးလားဆိုတာပြောလို့ကြားနိုင်တဲ့အနေအထားမျိုးရှိပါတယ်။တခြားတစ်ဖက်မှာကြာတော့ကျွန်တော်ဒီတက်မတော်စစ်ကောင်းဆောင်တွေတက်မတော်ကိုချင်းချုံတော့အာနာချုပ်ကင်လာတဲ့အနေအထားတည့်ရမှာသူတို့ရဲ့မိသားစုကြီးပွားရေးလုပ်ငန်းတွေကြီးပွားလာတဲ့အနေအထားမျိုးတွေကတော့တက်မတော်ကဒီပြည်တွင်းစစ်နဲ့ပတ်သက်ပြီးတော့မှနေရဆေးအောင်ဆောင်ရက်နေတယ်ဆိုပြီးတော့မှဝေဖန်သုံးသပ်တူတူပြောကြတော့ထောက်ပြကြရအခွက်တစ်ခုလုံးပဲကျွန်တော်ပြောအောင်ပါဖြစ်ပါတယ်ခင်ဗျာ
။ကိုမျိုးကျွန်တော်နောက်ဆုံးမေးချင်တာကတော့ အခုတတိယကျင်း၂၁ရာစုပင်လုံကိုကျင်းပလာမယ်မကြခင်မှာဆိုတော့အဲ့ဒီအထီးအလန်းမျှော်ကြည့်မယ်ဆိုရင်ဒီညဉ့်ညံ့ရဲ့အလားအလာဟာဆက်ပြီးတော့ကောင်းသွားနိုင်မယ့်အခြေအနေရှိပါလားတော်လေးစစ်ကိုတိုးသွားလိမ့်မယ်လို့ကိုမှုဆိုတော့မျှော်လင့်ပါလားနောက်ဆုံးအနေနဲ့
လက်ရှိအနေအထားအရပြောရမယ်ဆိုရင်တော့ဒီဇင်ဘာထဲမှာကျင်းပနိုင်တဲ့အနေအထားကိုမတွေ့မြင်ရသေးပါဘူး။ကိကကျွန်တော်ရခိုင်နဲ့ရှမ်းဘက်မှာဆိုလို့ရှိရင်လည်းအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆိုတော့သဘောတူညီညီမရသေးဘူး။နောက်တစ်ချက်ကလည်းနိုင်ငံရေးမူကောင်တွေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့လို့ပြင်ဆင်ဖို့ဆိုတဲ့ဟာရလည်းအခုချိန်ကြီးနေဆိုတော့ဒီချိန်ချင်းမှာနောက်တစ်ချိန်ရှိဖို့စနိုင်မလား။စမယ်ဆိုလို့ရှိရင်ဒီရောတော်ဝါနဲ့အမြင်လောက်သွားတဲ့ဟာတွေတချို့ချက်တွေမတည်လည်ပဲနဲ့မပြီးပြတ်သေးတဲ့အစည်းအဝေးစတင်ရမယ့်အနေအထားမျိုးတွေဖြစ်လာမလားဆိုရမျိုးတွေမြင်နေပါလေ။ဒီပုံမှာစက်တီအားလုံးကအများသဘောတူလက်ခံနေတဲ့အနေအထားတစ်ခုကိုညှိပြီးဆောင်ရွက်နိုင်တယ်ဆိုရင်တော့နောက်ဆွေးနွေးပွဲတွေဆွေးနွေးပွဲတွေမှာပို့ပြီးတော့ပေါင်းမြင်လာနိုင်တယ်လို့မြင်လို့ရပါတယ်။ဒါလို့လည်းဆိုတော့အခုဆွေးနွေးနေတဲ့ဒီပြည်လုံးကြီးတာခံထဲမှာ MCU ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေပါဝင်နေတယ်။သူနဲ့ဆွေးနွေးမှုတွေရဲ့အောင်မြင်မှုပေါ်မှာမူတည်ပြီးတော့မှလက်မှတ်မထိုးတဲ့ဒီတဲ့အဖွဲ့တွေကလည်းလိုက်ပါလာမယ့်အနေအထားမျိုးတွေလည်းရှိနေတာဆိုတော့အဲ့ဒီဟာပို့ပြီးရေးကြည့်နေလို့ပြောလို့ရမယ်လို့ထင်ပါတယ်။